ဒီကနေ့ဟာဆိုလို့ရှိရင်တရားစခန်းပွဲကြီးရဲ့ဒုတိယနေ့ညနေပိုင်းဖြစ်ပါတယ်ပဋိစ္စသမုပ္ပါဘုန်းကြီးတို့အခြေခံပြီးတော့လာခဲ့တယ်ပဋိစ္စသမုပ္ပါအင်္ဂါပဲနှစ်ပါးတဲ့တို့ပါပါဘုရားဒီပဋိစ္စသမုပ္ပါအင်္ဂါ7ပါးကိုညီညီညာညာရွတ်ဆိုပြီးတော့ပူဇော်လိုက်ကြစမ်းပါပဋိစ္စသမုပ္ပါဒ်အင်္ဂါ12ရရှိပါတယ်သူတို့တွေဟာဟိုအကြောင်းအကျိုးများခွဲမဲ့ဆိုလို့ရှိရင်အဝိဇ္ဇာနဲ့သင်္ခါရကဘယ်အကျိုးလားအကြောင်းလားဆိုရင်အကြောင်းတရားဝိညာဏယုတ်တလယရဏဖတ်တဝေဒနာ၅မျိုးကအကျိုးတရားတဏဥပါဒံကာမဘဝတို့ကအကြောင်းဇာတိသရမရဏတို့ကြတော့ဟုတ်တယ်အကြောင်းအကျိုးအဲ့ဒါလိုနေပါတယ်အချိန်ကာလအဖြစ်ခွဲခြားမယ်ဆိုလို့ရှိရင်အဝိဇ္ဇာနဲ့သင်္ခါရကဘယ်ကာလလွန်လေပြီးသောအတိတ်ကာလအဲ့ဒီနံပါတ်1ကွက်ထဲက5မျိုးနဲ့နံပါတ်3ကွက်ထဲက3မျိုးပေါင်းရှင်မျိုးကဘယ်ကာလယခုဖြစ်ဆက်ပစ္စုပန်ကာလနံပါတ်4ကွက်ထဲကဇာတိနဲ့သရမရဏတို့ကဘယ်ကာလနောင်ဖြစ်လက်တအနာကကာလကာလအဖြစ်ခွဲခြားတော့အဲ့လိုတွေ့တယ်နော်ဟိုအစအဖြစ်လိုက်ရှာတဲ့ခါကျတော့ဒုတိယအကွက်နဲ့တတိယအကွက်ကြားထဲမှာတစမဟုတ်လားပြီးတော့အဲပထမအကွက်နဲ့ဒုတိယအကွက်ကြားထဲမှာတစဟုတ်တယ်မဟုတ်လားဒုတိယအကွက်နဲ့တတိယအကွက်ကြားထဲမှာတစပြီးတော့တတိယအကွက်နဲ့သရုတ်ထအကွက်ကြားထဲမှာတစသာလို့ပြောမယ်ဆိုလို့ရှိရင်တော့သင်္ခါရနဲ့ဝိညာဉ်တစ္စာပြီးတော့ဝေဒနာနဲ့တဏှာတစ္စာပြီးတော့ကာမဘဝနဲ့ဇာတိတစ္စာဒီပဋိစ္စသမုပ္ပါဒ်အင်္ဂါ12ရပ်တွင်အစပင်စပ်ပါတော့ဒီအဲ့ဒီလို30ပါတဲ့နေကဘုန်းကြီးတို့ဒီကနေ့ပြောချင်တာဟာပထမအစပေါ်သင်္ခါရနဲ့ဝိညာဉ်တစ္စာဘာတဲ့တော့သင်္ခါရနဲ့ဝိညာဉ်တစ္စာဒီအကြောင်းအရာဒီကနေ့ပြောရပါမယ်။ဟိုလွန်လေပြီးသောအတိတ်ကာလကအဝိဇ္ဇာဥစည်းပြီးတော့သင်္ခါရဆိုတဲ့အလုပ်တွေလုပ်ခဲ့တယ်လို့ပြောခဲ့ပါကော။ဘလောက်ပဲနေနေနောက်ဆုံးတစ်ဘဝလုံးချုံလိုက်လို့ရှင်အဝိဇ္ဇာဥစည်းပြီးတော့ကာယသင်္ခါရဝစီသင်္ခါရစိတ်သင်္ခါရဆိုတဲ့ကံစေတနာတွေလုပ်ခဲ့တယ်မဟုတ်လား။အေးအဲ့ဒီအစွမ်းတတ္တိတွေကြောင့်ယခုဒီဘက်ပစ္စုပန်ကာလမှာဝိညာဏယုတ်တလယရဏဖာတာဝေဒနာခန္ဓာ၅ပါးကြီးဖြစ်ပေါ်လာတဲ့အကြောင်းကိုအကျဉ်းစားပြောထားတယ်နော်။ဒီအတိတ်ကာလကနေပြီးတော့ဒီပစ္စုပန်ကာလဘယ်လိုဖြစ်ကြတာလဲ။ဒါနဲ့ပတ်သက်ပြီးတော့ဘုန်းကြီးတို့ဒီကနေ့ဟောကြားပြောကြရမှာနော်။အများအပြားဘုန်းကြီးတို့သိနေကြတာကဟိုအတိတ်ကာလကသိလို့ရှိရင်ဟိုဘက်ကအသက်ကလေးထွက်လာပြီးတော့ဒီဘက်ပစ္စုပန်ကာလအမိဝါမှာဝိညာဉ်နာယုံနဲ့အသက်ကောင်းကလေးဝင်လာတယ်လို့ဒီလိုယူဆကြတာ။အဲ့ဒါလိုယူဆတော့ဟိုဘက်ကအသက်ကောင်ကလေးကဒီဘက်ကိုရောက်လာတယ်ဆိုတော့အသက်ကောင်ကလေးကမသေးဘူးအတိတ်ပဲဖြစ်တာပေါ့မသေးဘူးဆိုတော့ခိုင်မြဲနေတာမဟုတ်လားခိုင်မြဲနေတာပါဠိလိုသတ္တတာခိုင်မြဲနေတာကိုပါဠိလိုသတ္တတာယူဆွဲတာကြတော့ဒိဋ္ဌိသတ္တတာနဲ့ဒိဋ္ဌိနဲ့ပေါင်းလို့ရှိရင်မဲသတ္တတာဒိဋ္ဌိဒီလိုဖြစ်သွားတယ်နော်ဟုတ်တယ်သတ္တတဒိဋ္ဌိအမေမေမေနဲ့တင်မဟုတ်ဘူးနော်လွန်လေပြီးတော့အတိတ်ကာလကသေအသက်ကောင်းကလေးကဒီဘက်ပစ္စုပန်ကာလအမိဝမ်းမှာလာရောက်တယ်ဆိုတော့ခန္ဓာကိုယ်ကြီးကသာရေမြောတယ်မီးရှို့တယ်မြေမြုပ်တယ်လှုပ်တာအသက်ကောင်းကလေးကတော့သူအလုံးမခံဘူးပါဇက်ကနေထွက်ထွက်ပြီးတော့ဟိုဘက်ဘဝကိုကူးကူးသွားတယ်ဆိုတော့အတိတ်ပဲမဟုတ်လားဒီတော့အသက်ကောင်းကလေးကမြဲနေရမရောက်ဘူးလားမြဲနေတာပါဠိလိုသတ္တတာယူဆွဲတာကဒိဋ္ဌိသတ္တတာနဲ့ဒိဋ္ဌိနဲ့ပေါင်းရင်မေအဲ့ဒီသတ္တတာဒိဋ္ဌိလေးသာဝင်တယ်ရှိနေလို့ကတော့တရားအားထုတ်မရဘူးတဲ့အေးဒီကနေ့ဒါလေးတွေပြောရမှာမထင်ရဘူးလားရှင်တယ်အသက်ကောင်းကလေးတွေရှိတယ်လို့မထင်ဘူးလားရှင်ပါတယ်အဲ့ဒီအသက်ကောင်းကလေးကဟိုဘက်ဘွာကူးကူးသွားတယ်လို့ဒီလိုဆွဲကြတာမဟုတ်လားဟုတ်တယ်လူသေးတယ်ဆိုရင်ကြည်နေကြတာပါဇက်ကလေးကိုကြည်နေကြတာဘာလို့တုံးဆိုတော့ပါဇက်ကဟာကနေဆိုရင်အသက်ကလေးထွက်သွားတာကိုဒီလိုဆွဲတာမဟုတ်လား အဲ့လိုလေးတွေဆွဲတယ်တချို့ကြတော့လည်းအဲ့လိုမဟုတ်ပါဘူးဒီဘက်ဘဝမှာဝိညာဏဉုပ်ဆိုပြီးတော့အသက်ကောင်းလေးရောဘာလေးရောဘဝအသက်တည်ထောင်တာဟိုဘက်နဲ့ဘာမှမဆိုင်ဘူးဟိုဘက်ကပြီးပြတ်တဘဝလုံးယုတ်ရောဉာဏ်ရောပြတ်အသက်ကောင်းလေးလည်းဟိုဘက်ပြတ်ဒီဘက်မှာဘာမှမဆိုင်ဘူးအတိတ်ကအတိတ်ပြီးခဲ့ပြီဒီဘက်ပစ္စုပန်ကာလဝိညာဏဉုပ်အသက်ထူထောင်อยู่တာအတိတ်နဲ့ဘာမှမဆက်စပ်ဘူးဒီပစ္စုပန်ကာလအသက်ထူထောင်อยู่တာဒီလိုလဲစွဲကြသေးတယ်အဲ့ဒါလို့စွဲပြန်တော့လဲအတိတ်နဲ့ဒီပစ္စုပန်ကာလနဲ့ကြားတယ်ပြတ်မနေဘူးလားပြတ်နေတာပါဠိလိုအုပ်စီတာယူဆွဲတာကဒိဋ္ဌိအုပ်စီတာနဲ့ဒိဋ္ဌိနဲ့ပေါ့အင်းဒါလည်းမှားပြန်တာပဲလွန်လေပြီးတော့အတိတ်ကာလနဲ့လုံးဝပြတ်တယ်လို့ယူဆပြန်လို့ရှိရင်လည်းမှားတယ်စောစောတုန်းကလို့ဆက်နေတယ်လို့ယူဆပြန်ရင်လည
်းမ
ှားတယ်ဒီမှားတာလေးတည်းကတာမန်မဟုတ်ဘူးဘုန်းကြီးတို့အမေတရားရဖို့ရအတွက်အဟံအတားဖြစ်တယ်နော်ဒါကြောင့်ဒီဥစ္စာလေးတွေပြောနေရတာဆက်လာတယ်လို့ယူဆပြန်လို့ရှိရင်လည်းပဲသတ္တဒိဋ္ဌိမဆက်ဖို့ကြားရပြတ်နေတယ်ဟိုဘက်ကဟိုဘက်ပြီးကြပဲဒီဘက်ကဒီဘက်အတ္တတ္တထူထောင်ပြီးတော့ယူတာဆိုပြန်လို့ရှိရင်ဟောဥစ္စာဒိဋ္ဌိနှစ်ခုလုံးမှားတယ်နော်မှားတယ်မှားတယ်ဥစ္စာဒိဋ္ဌိသတ္တဒိဋ္ဌိဒိဋ္ဌိပဲနှမျိုးတော့မေခုပဲဒိဋ္ဌိနှမျိုးတွေ့နေပြီတတ္တာဒိဋ္ဌိဥစ္စေတာဒိဋ္ဌိဟုတ်တယ်ဒီဥစ္စာလေးတွေပြောရပါမယ်ပြောရပါမယ်သိတယ်ဆိုလို့ရှိရင်တချို့အသက်ကငင်းနေတယ်တော်တော်နဲ့မထွက်ဘူးဒီလိုလဲပြောကြတယ်နော်အသက်နဲ့ပြောတာပြောကိုပြောနေကြတာအသက်ဆိုကြတဲ့အတိုင်းဘိုက်ထဲအကောင်လေးအလောင်လေးရှိတယ်လို့ဒီလိုထင်နေတာမဟုတ်လားအသက်အောင့်ထားမယ်လို့ကမပြောဘူးလားမယ်အဲ့လိုလေးတွေပြောကြတယ်ဆိုတော့အကောင်ကလေးဘိုက်ထက်ရှိတယ်လို့ကိုထင်နေတာမဟုတ်လားဟိုးဘိုက်ထက်အကောင်ကလေးရှိတယ်အသက်ကလေးရှိတယ်လို့ယူဆရင်ဗာဒိဋ္ဌိသတ္တတာဒိဋ္ဌိသတ္တတာဒိဋ္ဌိမဟုတ်လားအေးအဲ့ဒါလို့သတ္တတာဒိဋ္ဌိအကောင်လောင်ကလေးကဒီဘက်ကိုကူလာတယ်လို့ယူဆရင်ခိုင်မြဲနေတဲ့အတွက်ဗာဒိဋ္ဌိသတ္တတာဒိဋ္ဌိဗာဒိဋ္ဌိအဲ့ဒါကြောင့်မို့လို့အသက်သေးပြီဆိုလို့ရှိရင်ဒီအသက်ကလေးချမ်းချမ်းသာသာဖြစ်ဖို့ဆိုပြီးတော့အသက်ကလေးဘယ်နေရာများနေပါလိမ့်မလဲဆိုပြီးတော့သူ့ချမ်းချမ်းသာသာထားကြတာဟိုအသက်ကလေးနေဖို့ဆိုပြီးတော့ဦးလေးတွေအိမ်ကလေးတွေတောင်လှုပ်လှုပ်ပေးကြသေးတယ်အဲ့လိုဟာလေးတွေလှုပ်တယ်နော်မင်းဒီလိုဆွဲကြတာပဲဘုန်းကြီးတို့တိတ်ဆွဲကြတာပဲဟိုအသက်ကလေးစားဖို့တောက်ဖို့ဆိုပြီးတော့သူ့အတွက်လည်းတတ်တတ်တပွဲတင်သေးတယ်အဲ့တုတ်တန်ချသွားတော့တောင်မှဒီအသက်ကလေးစားဖို့တောက်ဖို့ဆိုပြီးတော့ခေါင်းပေါ်မှာခောက်ဆွဲတုတ်ကြီးတွေတင်လိုက်တာဟင်ဒီလိုမဟုတ်လားတင်လို့လိုက်တာတချို့လဲဆေးလေးစီကြီးတွေတွေ့ရဲ့ဟင်အဲ့ဒီအသက်ကလေးကစားရလားတောက်ရလားတော့မသိဘူးတုတ်တန်ရောက်တယ်ဆိုရင်သူ့ဘာယာစာတွေကအဲ့ဒီအထုပ်ကိုအရင်ဆွဲတာပြီးတော့မှခေါင်းကြီးကိုပြက်နေအဲ့ဒါလိုပါပဲဒီအသက်ကလေးရှိတယ်အသက်ကောင်ကလေးရှိတယ်လို့ယူဆနေရင်ထိုင်နေမြဲတယ်ပေါ့နော်ပါတိတ်တိအတိတ္တရာဒိဋ္ဌိဝင်တဲ့ရှိနေလို့ကတော့တရားမရဘူးတဲ့နော်ဒါကြောင့်ပြောနေရတာပါဒီအကောင်ကလေးမရှိဘူးဆိုတာလဲပြောရပါမယ်အသက်ကောင်ကလေးမရှိပါဘူးအသက်မရှိပါဘူးနှုတ်ပေမဲ့လို့ပြောကြတယ်အသက်နဲ့သိပ်ပြောတာပဲလူကြီးတွေအသက်တဲ့ကလေးတွေအသက်ကပိုးပြီးတော့တောင်ထွက်လွယ်သေးအညာလွယ်တယ်မဟုတ်လားတခါတလေလန့်ဖြတ်သွားဟာချိုးဆိုလို့ရှိရင်ဒီချက်အသက်ပါသွားတာတဲ့ဒီလိုလည်းမပြောဘူးလားအဲ့ဒါကြောင့်အဲ့ဒီအသက်ကလေးထွက်မသွားအောင်လို့ဖန်ချုပ်ထားတဲ့ကျူလေးတွေတောင်ဆွဲတတ်ကြသေးတယ်လဲပင်ပါလေအဲလက်ပြားတို့အသက်တို့ဝိညာဉ်တို့ဇီဝတို့အတ္တတို့ဒီသဘောတွေအတူတူပေါ့အဲအသက်တို့လက်ပြားတို့အတူတူပဲနော်အဲကလေးရဲ့လက်ပြလေးကပိုးတောင်လွယ်လို့မဟုတ်လို့လေဒီလက်ပြလေးဟာချိုးနဲ့ချီတဲ့အခါပါမသွားအောင်လို့ချုပ်ထားတဲ့ကျူလေးတွေလည်းပင်ချီတတ်ပါတယ်ကလေးပေါက်စားလေးတွေလည်းပင်မတွေ့ဘူးလားမတွေ့ပါဘူးဟိုတဘူးကိုလေမန်တာမှုတ်တတ်တဲ့သူတွေမှမှုတ်ပြီးလည်းပင်ဆွဲထားတာဘာကျိုးခေါ်တော့လက်ပြချုပ်ကျိုးမြန်မြန်ခေါ်တော့လက်ပချုပ်ကျိုးတယ်ဟုတ်တယ်မဟုတ်လားအဲလက်ပချုပ်ကျိုးဒီလိုခေါ်ကြတာမဟုတ်လားဟုတ်တယ်အဲ့ဒါလေးတွေတခါတလေဟာချိုးဒီလိုလုပ်တဲ့အခါမှာအသက်ကလေးတွေပါမသွားအောင်လို့အသက်ရှိပါစေဆုတောင်းကြတာ ဝိုင်းဆူတောင်းရတယ်ဇီဝတုဇီဝတုဆိုတာကအသက်ရှိပါစေဇီဝတုဆိုတာကအသက်ရှိပါစေလို့အတိတ်ပဲရတယ်ဟတ်ချိုးဆိုရင်ဘယ်နဲ့တော့ဇီဝတုအဲနောက်တော့တုကိုဖြုတ်ရပါတယ်ပါဠိကဇီဝဆိုတဲ့အတိတ်ပဲကလည်းအတူတူပဲဇီဝတုနဲ့ဇီဝအတူတူပဲတုဖြုတ်လိုက်ပြီးတော့ဇီဝဒီတော့အတိတ်ပဲကြတော့လေအသက်ရှိပါစေဇီဝဘယ်နဲ့တော့အသက်ရှိပါစေဇီဝတုနဲ့ဇီဝအတူတူပဲနော်ဇီဝကဘယ်နဲ့တော့အသက်ရှိပါစေဇီဝဘယ်နဲ့တော့အသက်ရှိပါစေဟတ်ချိုးဆိုရင်ဘယ်နဲ့တော့ဇီဝအတိတ်ပဲပါတော့အသက်ရှိပါစေဝနဲ့ဘာတစ်ချိုက်ပြောင်းတတ်တယ်ဝနဲ့ဘာတစ်ချိုက်ကပြောင်းပါတယ်ဇီဝအစားဟတ်ချိုးဆိုရင်ဇီဝဘယ်နဲ့တော့ဇီဝကွာအစားဘယ်နဲ့တော့အဘတဲ့ချိုင်နေဆိုရင်ဘယ်လိုအတိတ်ပဲဖြတ်တော့ဇီဝအတိတ်ပဲကဘယ်လိုတဲ့တော့အသက်ရှိပါစေဇီဝဆိုတော့ဘယ်နဲ့တော့အသက်ရှိပါစေဟတ်ချိုးဆိုရင်ဘယ်နဲ့တော့ဇီဝအတိတ်ပဲကဘယ်လိုတော့အသက်ရှိပါစေအဲ့ဒီဇီဝဇီဝနဲ့နောက်တော့ဖောက်ထုတ်တန်ဖြစ်လာတဲ့ဇီဖာအတိတ်ပဲကတော့ဘယ်နဲ့တော့အသက်ရှိပါစေဟတ်ချိုးနဲ့ကလေးပေါက်စားတာဆိုရင်ဘယ်နဲ့တော့စီဖာအဇီကလည်းစီလို့စားလိမ့်တာဖြစ်ပြီးစီဖာဖြစ်လာတာပေါ့တဖြည်းတဖြည်းနဲ့နောက်တော့ဖကလည်းဝတ်ဆွဲပါလာပြီးစီဖာဖြစ်လာတယ်ဟတ်ချိုးဆိုရင်ဘယ်နဲ့တော့စီဖာအတိတ်ဘယ်ကပဲလို့တဲ့တော့အသက်ရှိပါစေအတိတ်ဘယ်ကအသက်ရှိပါစေလို့ဒီလိုအတိတ်ပဲရပါတယ်ကလေးပေါက်စားလေးတွေပါလေးတွေဆိုလို့ရှိရင်ဟတ်ချိုးနဲ့ဆိုရင်ဒီထက်အသက်ကလေးကပါသွားတတ်တယ်မဟုတ်လားဒါကြောင့်ဘယ်နဲ့တော့စီဖာဘယ်လိုတော့အသက်ရှိပါစေအဲ့လိုနဲ့တပြေးတပြေးကြားလာတော့အခုချိန်မှဆိုရင်လေကလေးပေါက်စားကအဲ့လိုများချီလိုက်ပြီဆိုရင်ထိမ့်တဲ့သူကဘယ်နဲ့ဆိုတော့စိတ်ဖာပြောင်းလာတာမဟုတ်လားဟုတ်တယ်စိတ်ဖာတီအောင်ပြောင်းလာတာအဲအဲ့လိုလေးတွေဖြစ်ပြီးတော့လာပါတယ်ဆိုတော့အသက်ကလေးတွေရှိတယ်လို့ယူဆလို့မဟုတ်လားဘာဒိတ်တီသတ္တဒိဋ္ဌိအဲ့ဒါလို့ဘုန်းကြီးတို့စွဲကြပါတယ်တရားဓမ္မတွေစွဲကြပါတယ်အဲ့ဒီသတ္တဒိဋ္ဌိသာရှိနေလို့တော့တရားမရဘူးဒိဋ္ဌိကခန်းနေတယ်ဟန်တာတယ်မက်ကိုဟန်တာတယ်နော်အဲ့ဒါကြောင့်ဒီဥစ္စာလေးတွေကိုပယ်တတ်ရှားတတ်ဖို့ရအတွက်ပြောရပါမယ်သတ္တဒိဋ္ဌိဥစ္စေတာဒိဋ္ဌိခုဆိုရင်ဒိဋ္ဌိဘယ်နှမျိုးတွေ့နှမျိုးတွေ့ပါတယ်ဒီရအဲ့ဒါလို့အသက်ကောင်ကလေးတွေရှိတယ်လို့ယူဆလို့ပဲဒီအသက်ကောင်ကလေးအတွက်ကြွေးကြမွေးကြမလုပ်ဘူးလားလုပ်တယ်ခေါင်းကြီးတို့ရှောက်ပြီးတော့တရားဟောတော့အညာဒေတာမြို့ကလေးတစ်မြို့ရောက်သွားတော့ပြောတယ်တကကြီးတယောက်ကတပည့်တော်တို့မြို့မှာအဖြစ်ပြက်အမှန်ဖျားပြောစမ်းပါဦးလို့ဆိုတော့တကကြီးတယောက်သေးသွားတယ်သူကအယက်သမားနေရောညာရောကိုတောက်တာမိုးမလဲအောင်တောက်တဲ့သူတခါတလေသူမိမထရိုက်သေးတယ်အဲ့ဒါလိုလူပဲနောက်တော့အသေးကျွန့်ပြီးသေးပါလီရောလားသေးတော့အမေဘလောက်ပဲအရိုက်ခံရခံရသူမိမကနော်ယောက်ျားသေးတယ်ဆိုပြန်တော့လဲနှမျောတာပေါ့ဝေနှမျောတယ်ခါတိုင်းဆိုရင်ဒီအချိန်ရိုက်ပြီအဲ့လိုနဲ့လေအဲသူကဘာလုပ်တော့ဆိုတော့သူအရက်တပလင်းရဲ့ညနေကြတော့ပေါ့လေ။ဟောကြက်ပေါင်းကျော်တပကံရဲ့ယူသွားတာ။သုတ်တံဘက်ကိုလေ။ဟာဟိုတော်ကြီးဘာများလုံးမလို့ဘာလိမ့်မလဲ။ကာလာသားတွေကအဲလှမ်းပြီးတော့ကြည်တော့သွားနေတာသုတ်တံဘက်ကိုစိုက်စိုက်စိုက်စိုက်နဲ့သွား။ဟိုရောက်တဲ့ခါကျတော့သူ့ယောက်ျားမြုပ်တဲ့မြေပုံပေါ်မှာချပြီးတော့လေ။ဟောဒီအချိန်ဟာခါတိုင်းရှင်တောက်တတ်တဲ့အချိန်လေးမဟုတ်လားတဲ့။ဟောသူကပြောတာနော်။ဟောကျင်းစိုက်တတ်တဲ့အစာကလေးလေးတဲ့ဆိုပြီးတော့အရက်တပလင်းရဲ့ကြက်ပေါင်ကျော်ပကံပြားရဲ့ထားခဲ့တာ။အော်အတော်ကြီးကဒီလိုလှုပ်တာကိုဆိုပြီးတော့အဲ့ဒီအတော်ကြီးလက်ဟိုဘက်အဲတခါတည်းကွဲသွားရောကာလာသားတွေကယူပြီးတော့ဝိုင်းတုတ်တော့တာပဲ။ဟေးတုတ်ပြီးတော့အကုန်လုံးကိုအောင်တောက်ပြီးတော့ပကံပြားရောအဲ့ဒီမြေပုံပေါ်မှာပြန်ထား။နောက်တနေ့ကျတော့လာပြန်တယ်နောက်ထပ်တပလင်းအသေးဒီကနေ့ကျတော့ဟိုငကြော်တွေကြော်လာတာလာပြန်တယ်ဟောမြေပုံပေါ်ရောက်တဲ့အခါကျတော့မနေ့တုန်းကပကံပြားရောပလင်းရောကြည့်ပြီးတော့အော်ဒပလင်းလုံးတောင်ကုန်သွားတာကိုတဲ့မဲသူကအဲ့လိုပြောတယ်အင်းမနေ့တုန်းကကျမကြော်ထပြီးတော့ထားခဲ့တဲ့ကြက်သားကြော်ကောင်းလာတဲ့ ရေပုံကိုမေးနေတာချိန်စမ်းဟောဒီကနေ့ဆိုတော့ဟောငကြော်တွေပြောင်းပြီးတော့ကြော်ခဲ့တယ်ဆိုပြီးတော့နောက်ထပ်ဒဗလင်းရောငကြော်တွေရောထားခဲ့ပြန်တယ်မနေ့တုန်းကပလင်းအလွတ်နဲ့ပကံပြားကိုပြန်ယူသွားတယ်အဲ့ဒါကာလာသားတွေကချောင်းပြီးတော့ကြည့်နေတာသူလည်းနောက်ွယ်သွားရောအဲ့ဒါယူပြီးဝိုင်းတုတ်ကြပြန်တာပဲအဲ့လိုနဲ့ဘုရားရက်တီတော်တော်များများလှုပ်နေတာဘုရားပြောတယ်နော်ကြည့်ကြည့်စမ်းအဲ့လိုနေစဉ်သွားသွားပြီးတော့ပို့တယ်ဆိုတာအသက်ကောင်းကလေးရှိတယ်လို့ယူဆလို့ပို့တာမဟုတ်လားပါတိဋ္ဌိဟုတ်တယ်အဲ့ဒီသတ္တရာဒိဋ္ဌိတန်လန်းကြီးနဲ့ပြင်တရားအထုတ်လို့မရပါဘူးတဲ့ရမလားမရဘူးဒိဋ္ဌိကမေတ္တာဖို့တာပဲမေတ္တာဖို့တာဟုတ်တယ်ဒီသဘောတရားကလေးဒီပြောရနေပြောပြီးတော့နေရပါတယ်သတ္တတဒေကြီးအသက်ကောင်ကလေးရှိတယ်ဆက်ပြီးတော့အသက်ကောင်ကလေးကသွားပြီးတော့နေတယ်လို့ယူဆရင်ဗာဒိတ်တိဟုတ်ပဲမှာအတိတ်ရောအကုန်လုံးပြတ်ခဲ့တာပါပဲကွာအတိတ်သေးတယ်ဆိုလို့ရှိရင်အတိတ်ကာလမှာလွန်လေပြီးတော့အတိတ်ကာလမှာအသက်ရောရုပ်ရောနာရောအကုန်လုံးပြတ်ခဲ့တာပဲဘာမှမဆိုင်ဘူးဒီဘက်ပစ္စုပန်ကာလဘာမှကူးမလာပါဘူးဒီဘက်လုံးဝအသက်ထူထောင်တာလို့ဆိုပြန်တော့လေကြားတယ်ပြတ်မနေဘူးလားပြတ်နေတာပါဠိလိုအုတ်စေတာယူဆွဲတာကဒေကြီးအုတ်စေတာနဲ့ဒေကြီးနဲ့ပေါင်းအုတ်စေတာဒေကြီးအဲ့ဒါကမှန်ရဲ့လားမမှန်ပါဘူးအုတ်စေတာဒိဋ္ဌိတန်လန်းကြီးနဲ့တရားအားထုတ်နေရင်ရောရမလားမရပါဘူးမရဘူးဒီလိုလည်းမဟုတ်ပါဘူးပြတ်နေတာလည်းမဟုတ်ပါဘူးပြတ်နေတာလည်းမဟုတ်ဘူးဒီဥစ္စာကလေးတွေသတိပြုရပါမယ်သတ္တတာဒိဋ္ဌိအုတ်စေတာဒိဋ္ဌိဒီနှမျိုးနော်ခုပြောပြီးတော့နေပါတယ်ခေါင်းကြီးတို့ဆွဲတတ်တယ်ဆွဲတတ်တယ်ဒီနှမျိုးရှိပါတယ်ဘသူကများတယ်လဲဆိုရင်တော့သတ္တတာကများမှာပေါ့ဘသူကများသတ္တတာကများတော့အသက်ကလေးဒီအသက်ကလေးသွားလေရလာလေရဖြောင်းဖြောင်းဖြူဖြူဖြစ်ပါစေစားစရာတောက်စရာတွေပြည့်ပြည့်စုံစုံဖြစ်ပါစေဒီလိုဆန္ဒတွေနဲ့မဟုတ်လားအောင်မဲသူ့ဇယိတ်ကလေးပါလေးတောင်ပေးတတ်ကြသေးတယ်လူတယောက်သေးတယ်ဆိုရင်လေဇယိတ်ကလေးတွေမပေးကြဘူးလားပေးတယ်ဘလောက်ပေးတော့ဓမ္မဒိတ်တံပို့ဘူးလားသူကတော့ဒါပဲလားသူဇေတိငိမ့်နေပေါ့နော်ဟုတ်တယ်ဓမ္မကတော့အေးဒီလိုဓမ္မနဲ့ပေးတဲ့ဥစ္စာလမ်းမှာလေချောင်းမြကူချောင်းရတွေ့လို့ရှိရင်သူဒီဥစ္စာလေးနဲ့ဇယိတ်ပေးပြီးတော့ဟိုဘက်ကိုကူးပေးဖို့ကတို့ကူးပေးဖို့မဟုတ်လားကျွန်တော်ဟိုဘက်ကူးပေးပါဗျာရော့ဓမ္မဒီလိုမဟုတ်လားဓမ္မနဲ့ရပါမလားရဘူးခုဆိုလို့ရှိရင်အဲ့ဒီလိုဒီဖြစ်ပါတယ်ကြည်စမ်းဓမ္မနဲ့ပေးတာနော်ဗာဒိတ်တိရှိလို့သတ္တတဒိဋ္ဌိရှိလို့နော်အမေနဲ့နဲ့မအောင်မိပါနဲ့နော်တယောက်ဓမ္မနဲ့ဟိုကာယကရှင်တူးစီဆိုတော့ဘယ်တော့မှမကြည့်ကြဘူးထင်တာနော်ဘုန်းကြီးတို့မြန်မာပြည်မှာအခုတန်း40တောင်နည်းနည်းကျော်ပြီလို့ပြောတယ်ဟုတ်တယ်နော်လူဦးရေဟာတနေ့ကိုတနိုင်ငံလုံးအနေနဲ့အတိုင်းအတာလူပေါင်းဘယ်လောက်နေမဲ့အထင်နော်ကိုတမျိုးမဟုတ်တမျိုးတနည်းမဟုတ်တနည်းသိကြတယ်မဟုတ်လားကိုကြီးတို့ရန်ကုန်မြို့မှာမနေဘူးနေ့စဉ်သေးနေတာပဲ။ဟိုမန္တလေးမြို့ကြီးတို့လိုမော်လမြိုင်မြို့တို့လိုမြို့ကြီးတွေမြို့ကြီးတွေဆိုရင်နော်တိတိတသာမဟုတ်လား။ပြီးတော့တောရွာတွေလည်းတရွာမဟုတ်တရွာသေးနေကြတာမဟုတ်လား။ဒီတော့တနိုင်ငံလုံးအတိုင်းအတာနဲ့ဆိုမဲ့ဆိုရင်ရှော့ရှော့ပေါ့ပေါ့အတွက်တောင်းတနေ့ကိုလူပေါင်း100နော်။ပို့တဲ့အခါပို့ဥမှာပေါ့။အထားပါတော့100ပဲထားကြပါစို့ရှော့ရှော့ပေါ့ပေါ့။လူပေါင်း100ဆိုရင်တယောက်တမတ်ဆိုရင်မတ်100မဟုတ်လားတနေ့မတ်ပေါင်း100မတ်100ဆိုရင်ဘယ်လောက်တုံးကြအစိမ့်ဟုတ်တယ်ဒါပြင်တနေ့ငွေအစိမ့်ပေါ့နော်တနိုင်ငံလုံးအတိုင်းအတာနဲ့ပြောနေတာအေးအဲ့ဒါလိုတမတ်နဲ့ထည့်တဲ့ဥစ္စာတနေ့ငွေအစိမ့်တစ်ရက်ကိုငွေအစိမ့်ဆိုတော့10ရက်ကိုဘယ်လောက်တုံး250ရက်ပေါင်း30ဆိုရင်950ဟုတ်ကဲ့နော်ရပောင်း30တလဆိုတော့ဘယ်လောက်တော့950ဟောတလ950နော်ဆိုလို့ရှိရင်10လဆိုရင်ဘယ်လောက်တော့9500 10လမှာဘယ်လောက်9500တနှစ်ပြည့်အောင်ဟို2လအတွက်ကဘယ်လောက်ပါလဲ1500ဟုတ်တယ်9500ရဲ့1500ရဲ့ပေါ့ရင်9000လားဘယ်လောက်ပါလဲ9000 จีซาตะลุซวน12ล่ะตะเน่มาโองวยดิกงกงตวาดาเปล่าโดกูดองเนาะเนรามุพูอจุยดิเนาะเฮ้ตะเน่กูกูดองสร10เน่หลอมยาสุเยกูดองเน่ล่ะมีจีได้ยอกกงเน่มีได้ยอกกงเน่อลกาผิดกงนามุล่ะเอ๊ะบยาไอ้หลุอลกาผิดกงนาบะบะอยู่อซ้วยสิโลโดเอ๊ะเดรามุพูเนาะအကျွေးတွေရှာရှာကုန်တာလေဒီအကြောင်းတစ်ကြောင်းပါမယ်။ဟာမေဤအဲ့ဒလူတွေဗာဒိဋ္ဌိသတ္တဒိဋ္ဌိအေးဗျအဲ့ဒလူတွေဖြစ်ပါတယ်။အဲ့ဒလူသတ္တဒိဋ္ဌိခိုင်နေမြဲတယ်လို့ယူဆွဲပြန်လို့ရှိရင်လေဗာဒိဋ္ဌိသတ္တဒိဋ္ဌိအိုးဘက်မှာပဲသတ္တသူဟာသူပြတ်နေခဲ့တာပဲဒီဘက်ကသတ္တအသစ်ထူထောင်တာပဲလို့ယူဆပြန်တော့လေကြားထဲမှာပြတ်ပြီးတော့နေတဲ့အတွက်ဗာဒိဋ္ဌိနှမျိုးလုံးမဟုတ်ဘူးမှားတယ်အခုဘုရားကိုယ်တော်မြတ်ကြီးကဟောပြီအဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဟိုဘက်တစ်အွက်ကတော့ဒီဘဝမရောက်ခင်လွန်လေပြီးတော့အတိတ်ကာလမဟုတ်လားဒီဘက်ပစ္စုပန်ကာလမှာဖြစ်ပေါ်တာသင်္ခါရပစ္စယဝိညာဏအတိတ်ဘက်ကသင်္ခါရအကြောင်းဘာဖြစ်ဝိညာဉ်ဖြစ်သင်္ခါရဆိုတာပြောခဲ့ပြီးမနေ့တုန်းကအကြောင်းတရားကံတွေကိုအရာကောက်ရတယ်စုစုပေါင်းစေရနာ29ပါးကိုအရာကောက်ရတယ်လို့ပြောခဲ့ပါကောစေရနာပေါင်းဘယ်လောက်တုန်း29ပါးအကြောင်းတရားကံတွေအစွမ်းတတ္တိတွေမဟုတ်လားဘယ်တုန်းကတုန်းလွန်လေပြီးသောအတိတ်ကာလအဲ့ဒီအစွမ်းတတ္တိတွေကြောင့်သင်္ခါရပစ္စယဝိညာဏဝိညာဉ်ဆိုတာပဋိသေဓစိတ်ကလေးလို့ပြောခဲ့ပါတယ်အမိဝါနဲ့မှာအဦးဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပါစိတ်ကလေးပဋိတန်တေစိတ်ဝိညာဉ်ဆိုတာဘာတဲ့တုံးပဋိတန်တေစိတ်အကောင်လေးအလောင်ကလေးမဟုတ်ဘူးနော်ဝိညာဉ်ဆိုတာဝိညာဉ်ကောင်ကလေးမဟုတ်ဘူးနော်စိတ်ကလေးပါဘာစိတ်တုံးပဋိတန်တေစိတ်ဘုန်းကြီးတို့လူဘဝတစ်ခုလုံးကိုဟိုသုံးပိုင်းပိုင်းလိုက်ပါအဦးဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးကပဋိတန်တေစိတ်ဟိုးနောက်ဆုံးမှသေးတဲ့စိတ်ကလေးကသုတိစိတ်ဒီအတော်အတွင်းတကွာလုံးဖြစ်နေတဲ့စိတ်ကပဝတိစိတ်စိတ်ပဲနှမျိုးပါလေသုံးမျိုးဟောဒါဖြစ်ရင်ပဋိတန်ဒေစိတ်ပဝတိစိတ်သုတိစိတ်လို့သုံးမျိုးရှိတဲ့အဲ့ဝိညာဉ်ဆိုတာအအုဆုံးစပြီးတော့ဖြစ်တဲ့စိတ်ကလေးပေါ့အမိဝမ်းထဲမှာဖခနဲ့စပေါ်တာနော်တကယ်တော့ဖခနဲ့တော့ဘယ်အတန်ကြားရလိမ့်မလဲဟိုမြင်ထွက်အောင်ပြောတာနော်ဟိုအဲ့ဒါလို့ဝိညာဉ်ဆိုတဲ့စိတ်ကလေးဖြစ်တာဘာကြောင့်ဖြစ်တာတော့သင်္ခါရကြောင့်သင်္ခါရကကာလကလွန်လေပြီးတော့အတိတ်ကာလမဟုတ်လားအဲ့ဒီလွန်လေပြီးတော့အတိတ်ကာလကအစွမ်းတတ္တိကြောင့်ဒီဘက်မှာအမိဝမ်းမှာဘာစိတ်ကလေးပေါ်ပဋိသင်္ဍေစိတ်ပေါ်ဝိညာဏပစ္စယနာမယူပံအဲ့ဒီဝိညာဉ်ဆိုတဲ့အကြောင်းကြောင့်နံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားနံဆိုတဲ့ဥစ္စာအရာကောက်တော့စေတသိက်တွေတဲ့ပါတယ်တော့စေတသိက်တွေစေတသိက်တွေဆိုတာစိတ်နဲ့အတူတူတွဲဖြစ်တာပေါ့ဝိညာဉ်ဆိုတဲ့ပဋိသေစိတ်နဲ့တွဲပြီးတော့ဖြစ်တာနံဆိုတဲ့ဥစ္စာတွေကစေတသိက်တွေမဟုတ်လားစိတ်နဲ့စေတသိက်စိတ်နဲ့စေတသိက်ဟုတ်တယ်ဝိညာဉ်ကလည်းနံတရားနံကလည်းနံတရားဟုတ်ကဲ့နော်ယုတ်ကြတော့ယုတ်တရားနံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားအဲ့ဒီယုတ်တရားကဒီနံတရားတွေပြီးတွဲဖို့ရအနေနဲ့ပါလာပေါ့နံတရားနဲ့ယုတ်တရားဒီတော့ဝိညာဉ်ကလည်းနံနံကလည်းနံနံတရားဟိုယုတ်ကလေးကယုတ်တရားနံတရားနဲ့ယုတ်တရားတကယ်တကယ်ဖြစ်စင်ကြတော့တပြိုင်နဲ့ဖြစ်တာပါတဲ့ဟိုခေါ်တော်မူတဲ့အခါသားအရေးကြီးရအရင်နှုတ်တော်ကအတိကကြရာထုတ်ဖော်ပြီးတော့သင်္ခါရပစ္စယဝိညာဏဝိညာဏပစ္စယနာမယူပံဒီလိုနှစ်ခါခွဲခေါ်နေတာနော်တကယ်တကယ်ဖြစ်စင်ကတော့ဝိညာဏံယုတ်ဘယ်နဲ့ဝိညာဏယုတ်အဲ့ဒီဥစ္စာတပြိုင်နဲ့ဖြစ်တာနော်ဝိညာဉ်ဆိုတာကဘာစိတ်ပဋိတန်တေစိတ်နာဆိုတာကစေတသိက်စိတ်နဲ့စေတသိက်စိတ်နဲ့စေတသိက်အဲ့ဒီဥစ္စာကလေးတွေပြီးတွဲဖို့ရဘာပါသေးတော့ယုတ်ဒါဖြင့်နံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားဒီနှစ်ပါးအဲနံတရားရောယုတ်တရားရောဟဲ့ဒီဝိညာဏယုတ်ဆိုတဲ့သုံးမျိုးဟာတပြိုင်နဲ့တစ်ချိန်တည်းဖြစ်တာပါတဲ့အမိဝမ်းတဲ့မှာဘသူအကြောင်းဖြစ်သင်္ခါရအကြောင်းဖြစ်ဩဟိုဘက်ကလွန်လေပြီးတော့အတိတ်ကာလသင်္ခါရအစွမ်းကြောင်းဒီဘက်မှာပေါ်လာတာအင်းအစွမ်းကြောင်းပေါ်လာတာ
ဟိုဘက်ကကူးလာတာလားမဟုတ်ပါဘူးဟိုဘက်ကအသက်ကောင်လေးတွေဒီဘက်ပစ္စုပန်ဘက်မှာဝိညာဏရုပ်ကူးလာတာလားမဟုတ်ပါဘူးအဲအလိုလိုဟိုဘက်ကဘာမှမပါပဲနဲ့ဝိညာဏရုပ်ထပေါ်တာလားမဟုတ်ဘူးအဲ့လိုလည်းမဟုတ်ဘူးအတိတ်ကအစွမ်းမပါဘဲနဲ့ဝိညာဉ်နာယုတ်လို့ဒီလိုပေါ်ပြန်လို့ရှိရင်လည်းရတဲ့ပြတ်နေတဲ့အတွက်ဗာဒိဋ္ဌိပုစေတာဒိဋ္ဌိအဲ့လိုမဟုတ်ဘဲနဲ့အတိတ်ကာလကယုတ်တရားနံတရားလေးတွေဒီဘက်ကူလာတယ်လို့ယူဆပြန်ရင်ကောဗာဒိဋ္ဌိအဲ့လိုကောခုပြောတာဟုတ်ကဲ့လားမဟုတ်ပါဘူးသင်္ခါရအစွမ်းကြောင့်ဗာဖြစ်ဝိညာဉ်ဖြစ်ဒီလိုသာပြောတာမဟုတ်လားဟုတ်ပါကတင်ခါရအစွမ်းကြောင့်ဒီဘက်မှာဝိညာဏနံယုတ်နဲ့ပေါ်တာမဟုတ်လားအေးဒီဥစ္စာလေးသတိပြုပါဘုန်းကြီးတို့ကအရေးတကြီးပြောနေပါတယ်သတ္တတာဒေတိဥစ္စေတာဒေတိအဲ့ဒါကလွတ်အောင်ပြောနေတာနော်ယုတ်ကလေးတွေနံကလေးတွေလွန်လေးပြီးတော့အတိတ်ကာလကဒီဘက်ကိုကူလာတယ်လို့ယူဆရင်ခိုင်မြဲနေတဲ့အတွက်ဗာဒိတိသတ္တတာဒေတိမေတချို့ပြောကြတာဟိုဘက်ဝင်းကနေပြီးတော့ဒီဘက်ဝင်းရောက်လာတယ်ဆိုပြီးတော့ဟိုနောက်ကျောင်းပြန်ပြောတတ်တဲ့ကလေးကိုမေ့ကြည့်တယ်။နင့်ဒီအိမ်ဘယ်လိုလုပ်ရောက်လာတာတုံးဆိုတော့ तू ကတော်တဲ့လျှောက်သွားပြီးတော့လဲပတ်ပြီးတော့နေတာရေတွင်ကြီးနားမှာနေနေတုံးမိမကြီးတယောက်ကလာရေခတ်တယ်။ရေခတ်လို့ပြန်တော့မယ်လို့ပြီးတော့အိုးထဲကိုရေမှုတ်လဲတက်လိုက်ပြီးတော့ तू ကအဲ့ဒီရေမှုတ်ထဲဝင်လိုက်လာတာတဲ့။ तू ပြောအဲ့ဒါနဲ့အဲ့ဒီအိမ်ရောက်ကြောတဲ့ဆိုတော့သူပြောပုံကြီးကဟိုဘက်ကအသက်ကောင်ကလေးကဒီဘက်အိမ်ရောက်ပြီးတော့ဒီအမိဝင်နေမယ်အကောင်လိုက်တိုင်ဝင်နေအတိတ်ပဲမဟုတ်လားဘာဒိတ်တိမဟုတ်ပါဘူးဒါကသူအထင်သာပြောတာအဲ့ဒါလို့လည်းမရှိရပါဘူးเนาะမရှိရပါဘူးအခုဘုရားကိုယ်တော်မြတ်ကြီးကဟောတာကဖြင့်သင်္ခါရဆိုတဲ့ဟိုဘက်ကအတိတ်အစွမ်းကြောင့်ဒီဘက်မှာဝိညာဉ်ဉာဏ်ယုတ်ပေါ်တယ်လို့ပြောပြီးမဟုတ်လားဟုတ်တယ်ဒါပြောနေတယ်ဒီနေရာနဲ့ပတ်သက်ပြီးတော့ဥပမာတွေအမျိုးမျိုးပြောပါတယ်။စာထဲမှာပဲ့တင်တဲ့ဥပမာတို့မိကွက်တစ်ခုကနေပြီးတော့မိကွက်တစ်ခုကူးတဲ့ဥပမာတို့တစ်စိမ့်တုံးနှိပ်တဲ့ဥပမာတို့ဒီလိုဥပမာတွေအမျိုးမျိုးနဲ့ပြီးပြီးတော့ရှင်းချက်တွေထုတ်တယ်။အဲ့ဒီထဲဘုန်းကြီးကြိုက်တာကတော့ပြင်ငွေပို့တဲ့ဥပမာလေးကပို့တောင်ကြိုက်သေး။ဟိုငွေပို့တာနော်ဟုတ်တယ်အဲ့ဒါလေးကပို့တောင်ရှင်းပါသေးတယ်အဲ့ဒါလေးနဲ့ပြောပါမယ်ငွေပို့တာကလူကြုံနဲ့ပို့တာမဟုတ်ဘူးစာတိုက်ကနေပြီး money order နဲ့ပို့တာဒီလိုနော်အေးကဲငွေပို့တဲ့ဥပမာပြောကြစို့ဟက်ဒီနာကဒကာကြီးဦးစိုးမင်းပဲဘုန်းကြီးနဲ့ကဲအမေအဖြစ်လုပ်မယ်ဒကာကြီးဦးစိုးမင်းထံကိုဟက်ဒီရန်ကုန်မှာရှိနေတဲ့ဒကာကြီးဦးစိုးမင်းထံကိုမန္တလေးကသူ့ဟောဆွေမျိုးတွေကငွေပို့လိုက်တာနော်ဆွေမျိုးတွေကငွေပို့လိုက်တာသူ့သုံးဖို့ဆွဲဖို့ရအောင်လို့ငွေတွေပို့လိုက်တာပို့တဲ့ခါမှာလူကြုံနဲ့ပို့တာမဟုတ်ဘူးเนาะစာရိုက်ကနေပြီး money order နဲ့ပို့တာเนาะဘသူစီပို့တာတော့ဦးစိုးမင်းထံပို့တာဘယ်ကနေပို့မန္တလေးကနေပြီးတော့ပို့တာကဲဦးစိုးမင်းမေးမယ်ကဲငွေတွေဘယ်လောက်များသုံးခြင်းတလဲဘယ်လောက်များရခြင်းတလဲကဲပြောလိုက်စမ်းပါတဲ့ထောင်လာလောဘကလည်းနေလိုက်တာဟုတ်တကယ်ရမှာမှမဟုတ်ပဲနဲ့တကယ်ရမှာမှမဟုတ်တူတူတော့များများယူခြင်းလိုက်ပေါ့ဗျာကိုတထောင်ဆိုတော့နေတာပေါ့နော်အေးကဲတော်ပြီလားတထောင်ပဲလားအာတော်ပြီတယ်အာတရားတွေအာထုတ်ထားတာဆိုတော့လောဘနေမှာပေါ့နော်ကဲတထောင်ပဲတယ်အော်အော်ဆွေမျိုးတွေကိုသူညှာတာရှိလိမ့်မယ်ကဲသူကတထောင်လိုချင်နေတယ်ကဲဆွေမျိုးတွေကမန္တလေးကဆွေမျိုးတွေကဟဲ့ဒီရန်ကုန်ဦးစိုးမင်းထံငွေတထောင်ပို့တယ်တဲ့စာတိုက်သွားပြီးတော့ငွေတထောင်ရေးအပ်ဘောင်းချတွေပါလေဖြတ်ပြီးတော့အိမ်ပြန်သွားတယ်ဘယ်တော့မှမကြပါဘူးဟော3-4ရက်လောက်လဲရှိရောဟဲ့ဒီရန်ကုန်ကစာတိုက်မင်းကဦးစိုးမင်းထံလာပြီးတော့ငွေတထောင်ပို့တယ်ရောခင်ဗျငွေပို့လိုက်တယ်ဆွေမျိုးတွေကဆိုပြီးတော့ငွေတထောင်အပ်တယ်နော်ကိုဦးစိုးမင်းထံငွေဘယ်လောက်ရတော့တထောင်ရတယ်ဦးစိုးမင်းထံငွေဘယ်လောက်ရအဲ့ဒါမေးရမယ်အဲ့ဒီတထောင်ဟာဘယ်လိုလဲရန်ကုန်ကနေပြီးမန္တလေးကနေပြီးတော့ဒီရန်ကုန်ကိုဟိုယထာကြီးနဲ့တင်ပေးလိုက်တာလားဟုတ်ပါဘူးဟိုမော်တော်ကားကြီးတွေနဲ့တင်ပို့လိုက်တာလားဟုတ်ပါဘူးဒါမှမဟုတ်လင်းမြန်ကြီးနဲ့ပို့လိုက်တာလားဟုတ်ပါဘူးမဟုတ်ပါဘူးဗျာဟိုကပို့လိုက်တဲ့ငွေတထောင်ကပြန်ဟိုမှာစာတိုက်အပ်ပြီးတော့ဟိုဘန်မှာပဲနေရစ်လေရဲ့မ
มันเดลีปังมาไปจังเย็ดเดพอจีมาย่าได้งวยตะทองงาให้ดียังกงปังงาทุบบีได้งวยตะทองโอเคเนาะที่อุซุเมนทันย่าได้งวยตะทองก็เป็นปังงาทุบบียังกงงาปังงาทุบบีได้งวยตะทองมางวยเป็นเล่าย่าเด้ตัวพี่ลูกตะทองย่าด่าดูพวกอ่ะตะทองปูด่ากูผู้มันเดลีก็เป็นเล่าปูไหลถ่าดูตะทองปูไหลลูกอุซุเมนทันมาตะทองโบล่าด่าตาเป็นแม่ฮู้ว่าอุไลแต่ทุไลแต่ดียောက်ล่ะดาတော့ဟုတ်แกล่ะမဟုတ်ပါဘူးဟိုကငွေကဟိုပဲနေရိခဲ့တယ်ဒီကငွေကဒီကသက်သက်ပေါ်လာတာဒီမဲ့ဘလောက်ပေါ်လာတော့တထောင်ပေါ်လာတာကဟိုကတထောင်ပို့လို့မဟုတ်လို့ဒီတထောင်ပေါ်တာပေါ့ဟိုကများတထောင်ပို့မယ်ဆိုရင်ဒီမှာတထောင်ပေါ်လာမယ်ဟိုကတသိန်းများပို့မယ်ဆိုရင်ဒီမှာတသိန်းပေါ်လာမယ်ဟိုကငွေတွေဓာတ်လိုက်ဒီရောက်လာတာတော့ဟုတ်ကလားမဟုတ်ပါဘူးဟိုကအစွမ်းကြောင့်ဒီမှာပေါ်တာဟိုကအစွမ်းကြောင့်ဒီမှာပေါ်တာငွေချင်းဆက်သွယ်ရတာမဆက်သွယ်ပါဘူးအထေဝတ္ထုတရားချင်းမဆက်သွယ်ပါဘူးဆိုတော့အစွမ်းချင်းတော့ဆက်သွယ်ပါတယ်ဟိုကအစွမ်းတတ္တိအရာဒီပေါ်တာမဟုတ်လားအဲ့ဒါလို့ပါဟိုကတသိမ်းများပို့မယ်ဆိုရင်တသိမ်းပို့ရင်ဆိုတဲ့အစွမ်းတတ္တိကြောင့်ဒီမှာလာပြီးတော့ငွေဘယ်လောက်ပေါ်မလဲတသိမ်းပေါ်မယ်ဒီကဘာငါထုတ်ပေးတယ်တသိမ်းတော့အဲ့ဒါဒီလိုဆိုရင်အစွမ်းကြောင့်ဒီဘက်မှာပစ္စုပန်မှာပေါ်တာပေါ့အတိတ်ကာလကအစွမ်းကြောင့်ဒီပစ္စုပန်ကာလမှာပေါ်လာတာဒီလိုမဟုတ်လားဩဩဩဒီအတိတ်ပဲကလေးပါပဲသင်္ခါရပစ္စယဝိညာဏဖြစ်တဲ့ဥစ္စာလေဒီသဘောပါပဲလွန်လီပြီးတော့အတိတ်ကာလမိမိတို့စီဘူးခဲ့ကြတဲ့ကာယသင်္ခါရဝစီသင်္ခါရစိတ်ဓာတ်သင်္ခါရဆိုတဲ့သင်္ခါရအစွမ်းတတ္တိတွေကြောင့်ဒီပဲပစ္စုပန်ကာလမှာဘယ်လိုပေါ်လာဝိညာဏံယုတ်လို့အမိဝါမှာပေါ်လာတာဝိညာဉ်နဲ့နံကဘာတော့နံတရားယုတ်ကယုတ်တရားနံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားအဲ့ဒီနံတရားနဲ့ယုတ်တရားဟိုဘက်ကဒီကိုကူးလာတာလားကူးလာတယ်လို့ယူဆရင်ဗာဒိတ်ကြီးသတ္တတာဒိတ်ကြီးအလိုလိုပေါ်တာကောဟုတ်ကလားအလိုလိုပေါ်တယ်ယူဆရင်ဗာဒိတ်ကြီးအခုဟာအလိုလိုပေါ်တာလဲမဟုတ်ဘူးဟိုဘက်ကသင်္ခါရအစွမ်းကြောင့်ဒီဘက်မှာအတ္တပေါ်တာအတ္တတော့အတ္တပဲနော်ဝိညာဉ်နဲ့နာယုတ်ကအတ္တတော့အတ္တပဲနော်ဆိုတော့အလိုလိုပေါ်တဲ့အတ္တဟုတ်ကဲ့လားမဟုတ်ပါဘူးဘုသူ့ကြောင့်ပေါ်ရတာတော့ဟုတ်တယ်ဟိုအတိတ်ကအစွမ်းတတ္တိကြောင့်ဒီဘက်ပစ္စုပန်မှာပေါ်ရတာမဟုတ်လားအစွမ်းကြောင့်ပေါ်ရတာဗါတဲ့တော့ဟုတ်တယ်အဲ့ဒီသဘောပါပဲခုဘုန်းကြီးတို့တက္ကະတက္ကမတို့အမိဝမ်းမှာမိမိတို့ဖြစ်ပေါ်ပြီးတော့လာဖို့ရဝိညာဉ်နာယုတ်ဒီလိုလေးတွေစလာတာမဟုတ်လားဝိညာဉ်နာယုတ်ဝိညာဉ်ကဘာသိပဋိသင်္ဍေသိစစာချင်းစိတ်ကလေးတာပြောတာနော်ဒီဘက်စကံဒီဘက်စကံဆိုပြီးတော့ဘဝလုံးဖြစ်နေတဲ့စိတ်တွေကြတော့ဘဝတိစေခုအစဆုံးဖြစ်တဲ့စိတ်ကလေးကဘာတော့ပဋိသင်္ဍေစိတ်အဲ့ဒါလေးနဲ့တွဲဘက်ကဘာတော့နံဆိုတဲ့စေတသိက်ဟုတ်ကဲ့နော်စိတ်နဲ့စေတသိက်စိတ်နဲ့စေတသိက်ဒီသဘောတရားတွေကနံတရားတွေဆိုရင်မျက်စိနဲ့မြင်နိုင်ပါမလားမမြင်နိုင်ပါဘူးမျက်စိနဲ့မြင်ရကောင်းတဲ့ပစ္စည်းကတော့ဘာတော့ယုတ်ဟုတ်တယ်ယုတ်တရားကတော့မြင်ရကောင်းတဲ့ပစ္စည်းနံတရားတွေကတော့မြင်ရကောင်းတဲ့ပစ္စည်းမဟုတ်ပါဘူးနံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားဒီနှစ်ပါးဟာအမိဝမ်းမှာပေါ်ပေါက်လာတယ်ဟုတ်ပြီနော်ဒါဖြင့်သူတို့ပေါ်ပေါက်လာပုံအခုတိုင်းဆိုလို့ရှိရင်ငွေပို့တဲ့ဥပမာနဲ့ရှင်းတော့တတ္တဟိုဘက်ကကူးလာတာကောဟုတ်ရဲ့လားဟုတ်ပါဘူးဒီလိုလည်းမဟုတ်ပါဘူးဒီဘက်မှာဘယ်သူနဲ့မှမဆိုင်မဲ့အလိုလိုပေါ်ပေါက်တာကောဟုတ်ကဲ့လားဟုတ်ပါဘူးမဟုတ်ဘူးလွန်လေပြီးတော့အတိတ်ကာလကအစွမ်းတတ္တိကြောင့်ဒီဘက်မှာဝိညာဉ်နံယုတ်ပေါ်ပေါက်လာတယ်ဆိုတော့တတ္တတာကလည်းလွတ်တယ်အုပ်စေတာကလည်းလွတ်တယ်ရပြီနော်ဟုတ်ပြီတတော်အမိဝမ်းမှာနံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားအဲ့ဒီထဲမှာနံတရားကတော့မြင်ရကောင်းတဲ့ပစ္စည်းမဟုတ်လို့ထားပါတော့ယုတ်တရားဆိုတာမြင်ရကောင်းတဲ့ပစ္စည်းမဟုတ်လားအဲ့ဒီယုတ်တရားဟာဘယ်လောက်ကြီးတယ်လဲဒီလိုလေးမေးခွန်းရှိတယ်နော်ယုတ်တရားဟာဘယ်လောက်ကြီးတယ်လဲလို့ဆိုတော့အမေပြောတယ်သိမကြည့်ပါဘူးတဲ့အစပိုင်းကဆိုလို့ရှင်ရင်ကလေးတစ်ကောင်ရေတောက်လောက်ယုံပဲရှိပါတယ်လို့ပြောတယ်ရင်ကလေးတဝတောက်ရေတပေါက်စာလောက်ရေတောက်ပြီးတော့လက်ကလေးနဲ့များတောက်လိုက်လို့ရှင်ရေအိုးဖုံးပေါ်မှာရေလေးဖောင်းဖောင်းကလေးမနေပြီဘူးလား
ไอ้ดิพ่อม้องลีกูยิงลีตะกองเนี่ยกุ้งตอมเลยส่วนไม่ว่าหลอกพูล่ะไอ้ดิยิงลีตะวะตอกยีตะบอกตาหลอกไปสิบาเด้แท้ยุคกะลีหาดิยิงกะลีตะวะตอกยีตะบอกบาเด้ยิงกะลีตะวะตอกยีตะบอกเป๋ห่มเลยกเว้ยถ้าสุญญ่าล่ะบ่เป๋ยิงกะลีตอกตะวะตอกยีตะบอกสุดาแน่ตาหมอพูบะลောက်หลอกပြောจินน่ะโตဟုတ်အကလီသေးသေးရှိပါတယ်အဲ့ဒီအကလီသေးသေးကိုထောပတ်ွက်တဲ့သုံးမုတ်စီွက်တဲ့အဖျားကလေးစိုးရုံးလေးထောက်နှစ်ပြန်ပြီးတော့မလိုက်အဖျားမှာတိကပ်ပြီးတော့ပါလာတဲ့စီပေါက်လောက်ဟောနံပါတ်1မဟုတ်လားနံပါတ်1ကယင်ကလေးတဝတော့ရေတပေါက်နံပါတ်2ကအဖျားမှာပါလာတဲ့စီပေါက်လောက်နဲ့မတော့ဘူးလားမေဘယ်တော့များလိမ့်မလဲရုပ်ကလို့ဘယ်တော့ပြောချင်တာတော့အောင်မယ်ဆံမင်းကလေးတပင်နှုတ်လိုက်ပါအဲ့ဒီဆံမင်းကလေးကိုထောပတ်ွက်ထဲစီွက်ထဲအဖျားကလေးစိုးရုံးလေးထောက်နှစ်ပြန်ပြီးတော့မလိုက်အဖျားမှာတိကပ်ပြီးတော့ပါလာတဲ့စီပေါက်လောက်ဆိုတော့ခုနတုန်းကအပ်တဲ့ဆံပင်ကသေးတာပဲအဖျားမှာပါလာတဲ့စီပေါက်လည်းပို၍သေးပါပေါ့ပဲနှစ်မျိုးရှိပြီလို့နံပါတ်1ကယင်ကလေးတဝတော့ရေတပေါက်နံပါတ်2ကပါလာတဲ့စီပေါက်လောက်နံပါတ်3ကဆံပင်ပြားမှာပါလာတဲ့စီပေါက်လောက်၃မျိုးတွေ့ပြီเนาะအဲဒါအများသေးတာပေါ့ဟဲ့ဒါမှများတယ်ဆိုရင်ဘယ်လောက်ပြောချင်တာတုံးအဲ့ဒီဆံပင်ကလေးကိုဟောတပင်နှုတ်ပါသပွဲပေါ်မှာတင်းမျက်နှာပြင်ပေါ်မှာတင်းတင်းဆွဲဆွဲပြီးတော့ရှစ်စိတ်စိတ်ရမယ်ဆံပင်ကလေးကိုเนาะရှစ်ပိုင်းမဟုတ်ဘူးเนาะအရားလိုက်ဘယ်နှစိတ်စိတ်အဲဆံမင်းကလေးတပင်ရှစ်စိတ်စိတ်မတဲ့ပါနေများစိတ်ပါအညာနဲ့စိတ်ပါတဲ့အဟုတ်တယ်ညာနဲ့စိတ်မှရမှာပါပရိဒါနဲ့စိတ်လို့ရမလားမရပါဘူးကဲညာနဲ့စိတ်လိုက်ပါဆံမင်းကလေးတပင်ကိုအရှိလိုက်အလျားလိုက်ရှစ်စိတ်စိတ်လိုက်တော့တစိတ်သောပမာဏဟာမှုံမှုံသေးသေးလေးနေမှာပေါ့အဲ့ဒါဟာမြောက်ကျွန်းသူတို့ရဲ့ဆံတဲ့ပါတဲ့တို့ဆိုတော့အဲ့လိုဆိုတော့စောစောတုန်းကဥစ္စာတောင်ကျွန်းသူတို့ရဲ့ဆံပင်ပေါ့အရှိကျွန်းအနောက်ကျွန်းတောင်ကျွန်းမြောက်ကျွန်းခွဲရင်ဒီကျွန်းကဘာကျွန်းနော်တောင်ကျွန်းဆိုတော့ဒီတရားဓမ္မတို့ရဲ့ဆံပင်ပေါ့စောစောတုန်းကနံပါတ်3ကတောင်ကျွန်းဆိုတော့ဒီတရားဓမ္မတို့ရဲ့ဆံပင်မဟုတ်လားဟုတ်ပြီအဲ့ဒီဆံပင်ကိုရှစ်စိတ်စိတ်တစိတ်သောပမာဏမှုံမှုံသေးသေးလေးဟာမြောက်ကျွန်းသူတို့ရဲ့ဆံပင်အဲ့ဒီဆံပင်ကလေးတစ်ပင်ထောပတ်ကွက်တဲ့စီကွက်တဲ့အဖျားကလေးစိုးရုံထောက်နှစ်ပြန်ပြီးတော့မလိုက်အဖျားမှာတိကပ်ပြီးတော့ပါလာတဲ့စီပေါက်လောက်ပဲနှမျိုးရှိနံပါတ်1ကယင်ကလေးတဝတော့ရေတပေါက်နံပါတ်2ကအဖျားမှာပါလာတဲ့စီပေါက်လောက်နံပါတ်3ကဖျားမှာပါလာတဲ့စီပေါက်လောက်တောင်ကျွန်းသူတို့ရဲ့ဆံပင်မဟုတ်လားတောင်ကျွန်းသူတို့ရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်နံပါတ်4ကျတော့မြောက်ကျွန်းသူတို့ရဲ့ဆံပင်ပြားမှာပါလာတဲ့စီပေါက်လောက်ပြောတာပြောရတာမှုံမှုသေးသေးလေးမြင်ရဖို့မလွယ်ပါဘူးမှန်ဘလူးနဲ့အကြီးချယ်ကြီးရင်တော့မြင်ကောင်းမြင်ရမှာပေါ့အခုဘယ်နှမျိုးရှိပြလဲဒါတောင်များသေးဟေးဒါမှများတယ်ဆိုရင်ဘလောက်လောက်ပြောချင်တာတုံးဆိုတော့ဟိုဇာတိအုံနာဆိုတဲ့တားကောင်တစ်မျိုးရှိတယ်သာကွယ်ရေးချစာတဝံဘူးလုံးကြီးတင်တိဇာတိဥအခရာနာကြီးနှလုံးစင်ရေးချတဲ့အုံနာဇာတိအုံနာဆိုတဲ့တားကောင်တစ်မျိုးတော့ထဲမှာရှိတယ်။အဲ့ဒီဇာတိအုံနာဆိုတဲ့တားကောင်ရဲ့အမွှေးကမြောက်ကျွန်းသူရဲ့ဆံပင်တက်တောင်သေးသေးတဲ့။မြောက်ကျွန်းသူရဲ့ဆံပင်တက်တောင်သေးပါသေးတဲ့အဲ့ဒီတားကောင်ရဲ့အမွှေးလေးကိုတပင်နှုတ်ထောပါကွက်ထဲစီကွက်ထဲပြန်ပြီးတော့နေအဲ့ဒီယုတ်ကလေးစားတယ်ဒီယုတ်ကလေးကိုအမိပြုတ်ပြီးတော့ဝိညာဉ်တို့နံတို့လည်းပါတာပေါ့ဒီတော့နံတရားနဲ့ယုတ်တရားနံတရားနဲ့ယုတ်တရားအမိဝမ်းမှာစလာတယ်ဘု து အကြောင်းဖြစ်တာတုံးသင်္ခါရအကြောင်းအေးသင်္ခါရအကြောင်းဆိုတော့ဟိုဘက်ကအစွမ်းတတ်တည်နေဒီဘက်ပစ္စုပန်နဲ့ဆက်တယ်တာပေါ့နော်အထက်ဝှထူခြင်းတော့ဆက်ရလားမဆက်ပါဘူးအစွမ်းတတ်တည်ခြင်းတော့ဆက်ပါတယ်အဲ့ဒီဤအဖြစ်တွေတွေနဲ့မမြင်ရတဲ့အနေကနေပြီးတော့မြင်ရတဲ့အခြေအနေရောက်လာတာပေါ့မြင်ရတဲ့အခြေအနေကတဖြည်းဖြည်းတဖြည်းဖြည်းဩနာယီနာယီကနေရက်ဆိုတော့တဖြည်းဖြည်းတဖြည်းဖြည်းရင့်ကျက်မြင့်တက်ပြီးတော့မြများလာတာပေါ့ယုတ်တရားနဲ့နန္တရားအဲ့ဒီနှစ်ပါးရှိသည်တွင်နန္တရားကတော့မြင်လို့မရပါဘူးယုတ်တရားကတော့မြင်လို့ရတဲ့ပစ္စည်းဟာတွေကြီးလာပြီးမဟုတ်လားဒီအဲ့ဒီနန္တရားနဲ့ယုတ်တရားဒီနှစ်ပါးကိုကလလရေကြီးဗါတဲ့တော့
ဟုတ်တယ်ကလလာရေကြီးလို့ခေါ်ပါတယ်အဲ့ဒါဘယ်လိုတွေ့တွေ့ကြီးပြင်းပါသလဲဖုရားလို့ဒီလိုအိန္ဒကဘလူးကမေးလို့ဖုရားကိုရောမြတ်ကြီးကဖြေတာပထမံကလလံဟောတိအဲ့ဒီယုတ်တရားနဲ့နန္တရားဟာပထမ9ရက်တော့ပြင်သူတို့ကိုကလလာရေကြီးအဲ့ဒီကလလာရေကြီးရာပထမတော့ဖြင့်တည်တည်ပုံပုံလေးကစားပြီးတော့တရွေတရွေတရက်2ရက်3ရက်4ရက်5ရက်6ရက်9ရက်တဲ့အောင်သူ့ကိုကလလာရေကြီးခေါ်တာပေါ့မမြင်ရတဲ့အခြေအနေကနေပြီးတော့မြင်ရတဲ့အခြေအနေများများများများလာပြီနော်ပထမံကလလံဟောတိပထမ9ရက်အတွင်းမှာသူ့ကိုဘာခေါ်ကလလာရေကြီးတဖြည်းဖြည်းနဲ့များလာပြီပေါ့နော်ကလလာဟောဒီအဘုဒံဒုတိယ9ရက်ကြတော့အဲ့ဒီဥစ္စာကလေးတွေကအပြုတ်ကလေးတွေသဘောတူပြောင်းသွားတယ်အပြုတ်ကလေးတွေသဘောတူပြောင်းသွားတယ်ကလလာဟောဒီအဘုဒံအဘုဒါဇယတိပေတိဟောတတိယ9ရက်ရောက်တဲ့ခါကြတော့အပြုတ်ကလေးတွေကနေပြီးတော့အသားပြော့ပြော့ကလေးတွေတို့ပြောင်းသွားတယ်အသားပြော့ပြော့ကလေးတွေဘဝတို့ပြောင်းသွားတယ်ပေတိနိဗ္ဗတတိခနောဟော9ရက်4ခါခွန်လေးဒီ28အဲ့ဒီအခြေအနေရောက်တဲ့ခါကျတော့အသားပြော့ပြော့ကနေပြီးတော့အသားမာမာအသားပြော့ပြော့ကနေပြီးတော့အသားမာမာပြန်ပြောကြစို့ပထမ9ရက်မှာကလလာရေကြီးဒုတိယ9ရက်မှာအမျိုးတတိယ9ရက်မှာအသားပြော့ပြော့သရုတ်ထ9ရက်ကျတော့အသားမာမာဟုတ်တယ်နော်ဟိုအဲ့လိုနဲ့နောက်ထ9ရက်နောက်ထ9ရက်ဆိုတော့9ရက်5က9လီ35အဲ့ဒီတလကြော်ကြော်အနေကြတော့ခက်မှ5ပြပေါ်မလို့ဟောလက်ပင်ကလေးသိမ်းလာတယ်ခေါင်းကလေးပေါက်မလို့လက်ပင်ကလေးသိမ်းလာတယ်လက်နှစ်ဖက်ပေါက်မလို့ဟိုဘက်ဘူးလေးဒီဘက်ဘူးလေးပေါ်လာတယ်ခြေနှစ်ဖက်ပေါက်မလို့ဟိုဘက်ဘူးလေးဒီဘက်ဘူးလေးပေါ်လာတယ်ဆိုတော့အလုံး5ခုနေမှာပေါ့ခေါင်းကလေးရဲ့လက်နှစ်ဖက်ရဲ့ခြေနှစ်ဖက်ရဲ့ဘူးလေးတွေဆိုတော့အလုံးဘလောက်တော့5ခုခက်မှ5ပြခုနှစ်ရက်ငါးကာယတ္တတပပေါင်းငါးကာဆိုတော့တလကြောကြောမဟုတ်လားအဲ့ဒီအခါမှာဗါတဲ့တော့အဲ့ခက်မဘယ်လောက်တော့ငါးပြာအဲ့ဒါလို့အမိဝါနဲ့မှတွေ့တွေ့နဲ့ကြီးပြင်းပြီးတော့လာလိုက်တာခုနှစ်ရက်ပေါင်းဆက်တဲ့ခါခုနှစ်ရက်ပေါင်းဆက်တဲ့ခါဆိုတော့89ရက်နေမှာပေါ့အင်းခုနှစ်ရက်89ရက်နေပါမယ်လအဖွဲကြီးတော့နှစ်လကြောကြောအနေထားမဟုတ်လားအဲ့ဒီခါမှာသက္ကုတ္တကဒီနိစာပါတုဘဝန္တိနောက်ထပ်၄မျိုးတူလာတယ်ဘယ်သူတွေတုံးဆိုတော့မျက်စိနာနှာခေါင်းရှာဟဲ့ကိုကရပြီးသားပဲကိုကရပြီးသားမဟုတ်လားအစတော့ငါတိုင်ဖို့ရုပ်ကလေးကတဖြည်းဖြည်းကိုဖြစ်တယ်မဟုတ်လားစိတ်ကလေးကလည်းပါပြီးသားမဟုတ်လားနောက်ထပ်တူတာကဘယ်နှမျိုးလေမျိုးတို့တာရပြီးသားကကိုလေးနဲ့စိတ်ကလေးကရပြီးသားမဟုတ်လားဆိုတော့အရင်ရပြီးသား2မျိုးနောက်ထပ်တိုးတဲ့ဥစ္စာက4မျိုးဆိုတော့အလုံးပဲ2မျိုး6မျိုးဖြစ်လာတာတလာယရဏဗါတဲ့တော့တလာယရဏဘသူတွေတုံးဆိုတော့မျက်စိနာနှာခေါင်းရှာကိုစိတ်အေးရပြီးသား2မျိုးရဲ့နောက်ထပ်တိုးလာတဲ့4မျိုးရဲ့ဆိုတော့6မျိုးမဟုတ်လား6မျိုးကိုဘာခေါ်သလာယရဏအမေတွေ့တွေ့ဒီလိုဖြစ်လာတာမဟုတ်လားဟုတ်တယ်ဟိုဘက်ကအစွမ်းကြောင့်ဝိညာဉ်တို့နာမ်ယုတ်တို့ဒီလိုပေါ်လာပြီးတော့တွေ့နဲ့ဟော9ရက်ဆက်တဲ့ခါ89ရက်နှစ်လကြောကြောအနေထားမှာမျက်စိနာနှာခေါင်းရှာကလေးတွေပါတူလာတယ်အရင်2မျိုးနဲ့ဆိုတော့6မျိုးမဟုတ်လား6မျိုးကဘယ်သူတွေတုံးမျက်တလာယရဏမျက်စိနာနှာခေါင်းရှာကိုစိတ်တက6ခုအာယတနာကဒီယာဌာနတအာယတနာဆိုတော့ဒီယာဌာန6ခုပါတဲ့တို့ဒီယာဌာန6ခုနန္တရားတွေဖြစ်ဖို့ရဒီယာဌာနပေါ့နော်6ခုဘယ်သူတွေတုံးမျက်စိနာနှာခေါင်းရှာကိုစိတ်စိတ်ဆိုရင်ကိုတော့ရင်ပတ်သွားသွားထောက်တာရင်ပတ်ဟာစိတ်လားလို့မေးစရာနော်အဲဒီလိုမဟုတ်ပါဘူးဘုန်းကြီးတို့စာရီပီတီတဲမှာအဲ့ဒီရင်ကြိုင်တဲမှာပုံရက်စေကံတွင်ကလေးရှိပါတယ်တဲ့အဲ့ဒီတွင်ထဲမှာသွေးကလေးတွေအောင်းနေတယ်ဒီသွေးလေးတွေထုတ်ကြည့်မယ်ဆိုရင်တလက်ဆွန်းလောက်ရှိပါမယ်တဲ့အဲ့ဒီတလက်ဆွန်းမျှလောက်သောသွေးကလေးတွေထဲမှာဟာတရားဝတုယုတ်တွေပြန့်နှံ့နေတယ်အတိညာဆိုတဲ့သဘောတရားစိတ်တွေများဖြစ်ပေါ်ပြီးဆိုရင်အဲ့ဒီဟာတရားဝတုယုတ်ပေါ်မှာအမိပြုပြုဖြစ်တာဒါကြောင့်စိတ်ဆိုရင်အဲ့ဒီရင်ပတ်ပတ်ပတ်ညွန်တာနော်အေးအဲ့ဒါလိုပါဒီတော့6မျိုးဆိုတော့တအာယတနာမဟုတ်လား နောက်တော့ဆူလို့လွယ်အောင်အလေကောင်လာကြီးလေးထည့်လိုက်တော့တလာယရဏပါဇက်ပူချောတာပေါ့နော်အာယတနာဘယ်နှပါ6ပါအာယတနာဘယ်နှပါ6ဘသူတွေပါလိမ့်မျက်စိနားနှာခေါင်ရှာကိုယ်စိတ်အမေကိုယ်တန်တန်ဖြစ်ပေါ်လာပုံလေးတွေဒီလိုမဟုတ်လားအဲ့ဒါလိုနဲ့တွေ့တွေ့အမိဝမ်းတဲ့မှာအောင်ပြီးတော့လာလို့အမိစားတဲ့အစာရောမိမိတို့မှာရရှိနေတဲ့ကံတရားတွေရောယာတိဥတုရောအစာအာဟာရတွေရောပေါင်းစုပြီးတော့တွေ့တွေ့နဲ့အမိဝမ်းထဲမှာယတ္တတပပေါင်း42ခါခုနှစ်ရက်ပေါင်း42ခါဆိုတော့ရက်အားဖြင့်တွေ့ကြည့်တော့294ရက်294ရက်လဖွဲ့ကြည့်တော့6လကျော်ကျော်10လအတွင်းဝင်လာပြီနော်အဲ့ဒီမှာမှာကေတာလောမှာနခါပိစာဆိုပြီးတော့ဆံမင်းကလေးတွေမွေးညင်းကလေးတွေခြေသက်လက်သက်ကလေးတွေပါပေါ်ပြီးတော့လာနော်အဲ့ဒီကနေပြီးတော့ဆယ်လပြည့်ပြည့်လဲရောက်ပြောအမိဝမ်းပြင်ပဲရောက်လာပြီးတော့လူတစ်လုံးသူတစ်လုံးဖြစ်လာကြတာအမေမလွယ်ပါပဲလားအေးအဲ့ဒါလိုတွေ့တွေ့ကြီးပြင်းလာပုံကိုဖရာကိုတော်မြတ်ကြီးပြောပြတာကိုဘုန်းကြီးကတဆင့်ပြန်ပြောနေတာနော်ဟုတ်တယ်ဒီတော့မိမိတို့တွေမှာပေါ်ပြီးတော့အမိဝမ်းမှာရောက်လာတော့မျက်စိရဲ့နားရဲ့နှာခေါင်းရဲ့ရှာရဲ့ကိုယ်ရဲ့စိတ်ရဲ့ဒီလိုပါလာတယ်မဟုတ်လားသလာယတနာဗတဲ့တို့သလာယတနာဘသူတွေတို့မျက်စိနားနှာခေါင်းရှာကိုယ်စိတ်ကြံသေးလားဒါဆိုကုံရောမဟုတ်လားမိမိခန္ဓာကိုယ်ပေါ်မှာရှိနေတာဒီ6မျိုးပဲမဟုတ်လားဘာတွေတဲ့တော့မျက်စိနားနှာခေါင်းရှာကိုယ်စိတ်အဲဒီလိုဆိုတော့အဲကြည့်ပါအောင်အဲမျက်လုံးများဖွင့်ကြည့်မယ်ဆိုရင်ဟဲ့ကိုယ်မျက်စိကလည်းပါတယ်မဟုတ်လားမျက်လုံးများဖွင့်ကြည့်မယ်ဆိုရင်လောကကြီးကအကျယ်ကြီးပါလားဒီလိုနေမှာပေါ့နော်အဲမြင်စရာတွေလည်းအစုံပါပဲလားဖြူတာတွေနီတာတွေဝါတာတွေကြောင်တာတွေကြတာတွေလှတာတွေမလှတာတွေပူတာတွေရှည်တာတွေပိန်တာတွေဝတာတွေအများကြီးပဲမဟုတ်လားအဲ့ဒါတွေကမြင်စရာတွေမဟုတ်လားမြင်စရာတွေမို့လို့အစင်းလို့ခေါ်လိုက်ပါဗါတယ်တော့ဘသူနဲ့တွေ့ရမလို့မျက်စိနဲ့တွေ့ရမလားကိုယ်နားကတော့ပါမလာဘူးလားအဲအတန်တွေပြင်ပမှာယထာတန်ကာတန်ရေဒီယိုတန်ကက်ဆက်တန်ပိုကောင်ဖက်ကောင်တန်ဘုံကြီးတရားဟောတန်ဟိုဘက်ကတက်တက်နဲ့လုတ်တဲ့အတန်မကြည့်အတန်တွေဖောင်းဆောင်မဟုတ်လားဘာနဲ့တွေ့ရမလဲညနာနဲ့တွေ့ရမလဲဟုတ်တယ်မဟုတ်လားဟောတက်တက်တက်ဟိုဘက်ကအတန်တွေနားနဲ့တွေ့ရမှာပေါ့ဟောနှာခေါင်းကလည်းပါမလာဘူးလားအိုးအနတ်ဒီမှုခြင်းမှုမယ်နာညင်နာမယ်ပုတ်ခြင်းပုတ်မယ်စက်ခြင်းစက်မယ်အနတ်နေဟူသည်မဘသူနဲ့တွဲမယ်နှခေါင်းနဲ့တွဲရမှာပေါ့ဟောကို့မှာရှာကလည်းပါလာတော့အရသာတွေရှိတယ်မဟုတ်လားချိုးရခြင်းနဲ့ဖန်နှံငန်းနဲ့ခါတဲ့စက်တယ်ဆိုတဲ့အရသာ6မျိုးလေဘသူနဲ့တွဲရမယ်ရှာနဲ့တွဲရမယ်ပြီးတော့ခန္ဓာကိုယ်ကြီးကလည်းပါလာတယ်အဲနုနုတွေ့ထိစရာကြမ်းကြမ်းတွေ့ထိစရာမနုမကြမ်းတွေ့ထိစရာမဟုတ်လားအောက်ကဟိုကြမ်းကြမ်းထော်တော်ကြီးဆိုရင်ကြမ်းကြမ်းတွေ့ထီစရာဟောဖြာလို့ပါတော့လို့ခင်းလိုက်တော့အမနုမကြမ်းမဟုတ်လားအပေါ်ကဂုံးကကလေးတင်လိုက်တော့နုနုတွေ့ထီစရာပေါ့တွေ့ထီစရာက၃မျိုးမဟုတ်လားဘသူနဲ့တွေ့ရမလဲခန္ဓာကိုယ်နဲ့တွေ့ရမလဲအေးဟုတ်ပါမနောဆိုတဲ့စိတ်လည်းပါတယ်မဟုတ်လားဟာတွေ့တော်စရာတွေသာရေးသမီးရေးစီးပွားရေးရက်ရေးရွာရေးနိုင်ငံအရေးကိုအရေးဒီအရေးတွေ့စရာတွေလေဘသူနဲ့တွေ့ရမလို့စိတ်နဲ့တွဲရမယ်အမေဒီတော့တွဲစရာတွေလည်းပြင်ပမှာအများကြီးသူအသင့်ရှိနေတာပဲနော်အော်အော်အော်ဒီလိုရှိတာကိုကို့ပါလာတာကမျက်စိနားနှာခေါင်းရှာကိုယ်စိတ်ဒါပဲမဟုတ်လားအဲ့ဒီ6မျိုးကိုပါခေါ်သလာယရဏသူတို့နဲ့တွဲပဲအပြင်ပမှာအသင့်ရှိနေပြီလားကအရှင်အတန်အနာအရာသာတွေ့ကြည့်စရာကြံတွေ့စရာဒါကအစကတည်းကတည်းအသင့်ရှိပြီသားမဟုတ်လားအော်သူတို့လည်းပဲဘယ်နှမျိုးတော့6မျိုးသူတို့ကိုလည်းအာယတနာခေါ်ပါတယ်တဲ့ဘာခေါ်အာယတနာခေါ်ပါဒီတော့ကို့မှာပါလာတဲ့ဥစ္စာကအတွင်ပိုင်းကြလို့အတွင်အာယတနာကိုဟာကအပြင်ဘက်မှာကြလို့မလို့အပြင်အာယတနာအတွင်အာယတနာက6ပါအပြင်အာယတနာလည်း6ပါ6ပါ6ပါ12ပါအော်အာယရဏ12ပါးရှိတာပေါ့နော်မေတုတန်တန်အာယရဏ12ပါးမေဓာရီနော်အခုသိလာပြီမဟုတ်လားအေးအဲ့ဒါလိုအာယရဏ12ပါးရှိတဲ့အဲ့အတွင်းအာယရဏ6ပါးကိုအခန့်တတ်တာ အတွင်းအာရဏ6ပါးကိုအခန္ဓာထားအပြင်အာရဏ6ပါးကအတိုက်တာအခန္ဓာနဲ့အတိုက်တာအခန္ဓာနဲ့အတိုက်တာသူတို့တွေနှစ်ခုမထိခတ်သေးခင်ဘာမှမဖြစ်ပါဘူးအခန္ဓာနဲ့အတိုက်တာထိခတ်ကြပြီဆိုလို့ရှိရင်တော့အပွင့်တတ်ပေါ်လိမ့်မယ်အပွင့်တတ်ပေါ်လိမ့်မယ်ဘုန်းကြီးရဲ့လက်ဝါးပဲဆိုပါတော့အောက်ကလက်ဝါးကအခန္ဓာထားအပေါ်ကလက်ဝါးကအတိုက်တာထားသူတို့မထိသေးခင်ဘာမှမဖြစ်ဘူးနော်ဟောထိလိုက်တယ်ဆိုတော့ကြောင်းနဲ့ထွက်လာတာမဟုတ်လားကြောင်းနဲ့ဆိုတဲ့ဥစ္စာအမှန်မဟုတ်လားအဲ့ဒါကအပွင့်တပ်ပေါ့အခန္ဓာနဲ့အတိုက်တမထိခတ်သေးခင်ဘာမှမဖြစ်ဘူးနော်ဟောထိခတ်လိုက်တော့ဖြောင်းဆိုတဲ့အတန်အပွင့်တပ်ပေါ်မလာဘူးလားဒီဒါလေးတွေလာပါလိမ့်မယ်ရံမိကျပုံတပုံကိုမိကျဆန်ဆွဲထုတ်လိုက်မယ်ဆိုရင်ရံမိကျပုံဘေးမှာရံတုတ်ထားတာမရှိဘူးလားအခန္ဓာပထမပစ္စည်းမိကျဆန်ကောင်းဘူးမလဲရံတုတ်ထားတာမရှိဘူးလားအဲအတိုက်တဒုတိယပစ္စည်းပေါ့နော်အခန္ဓာနဲ့အတိုက်တာသူတို့နှစ်ခုမထိခတ်သေးခင်ဘာမှမဖြစ်ဘူးပေါ့ထိခတ်လိုက်လို့ရှိရင်ရှဲကနဲ့ဟောအပွင့်တတတ္တိယပစ္စည်းမိတော့ပေါ်လာမယ်မဟုတ်လားအဲ့ဒါလိုပဲဒီမလဲပဲမျက်စိနာနှာခေါင်းရှာကိုယ်စိတ်ကအခန္ဓာအစင်အတန်အနံ့အရသာတွေ့ထိစရာကြံတွေ့စရာကအတိုက်တာအခန္ဓာနဲ့အတိုက်တာအခန္ဓာနဲ့အတိုက်တာသူတို့ဒီဆံရဆံရကြုံရဆုံရလို့ရှိရင်ထိခတ်ကြလို့ရှိရင်အပွင့်တတ်တယ်ပေါ်လိမ့်မယ်မျက်စီနဲ့အဆင်းနဲ့ဆိုရင်မျက်စီအကြည်ကအခန္ဓာအဆင်းကအတိုက်တာအခန္ဓာနဲ့အတိုက်တာသူတို့ဆုံရလို့ရှိရင်အပွင့်တာဆိုပြီးတော့မြင်စေပေါ့မယ်နော်နားနဲ့အသံနဲ့ဆုံရင်ကြားစေနှာခေါင်းနဲ့အနံ့နဲ့ဆုံရင်ရှာနဲ့အရာသာနဲ့ဆုံရင်စားစေခန္ဓာကိုယ်နဲ့တွေ့ထိကြနဲ့ဆုံရင်တွေ့ထိစေမနှောနဲ့ကြံတွေ့ကြနဲ့ဆုံရင်တွေ့တော်ကြံစီစေဒါကအပွင့်တာကလေးတွေပေါ့အခန္ဓာ6ပါးအတိုက်ဓာတ်6ပါးအပွင့်ဓာတ်6ပါး6 3 4 38သူ့ကြတော့ဓာတ်38ပါးပါတယ
်
ဩဓာတ်38ပါးအမေဒီကနေ့သိစရာတွေအများကြီးတိုးလာတာပါလားသတ္တဒါဒိဋ္ဌိဥစ္စေဒါဒိဋ္ဌိဒီလည်းသိရတယ်ဩအတွင်းအာရဏ6ပါးအပြင်အာရဏ6ပါးအာရဏ12ပါးလည်းသိရတယ်မဟုတ်လားအဲ့သူတို့ဆုံရပြီးတော့ဟောအပွင့်တ6ပါးပေါ်လာတော့ဟောအခန္ဓာ6ပါးအတိုက်တ6ပါးအပွင့်တ6ပါး6 3 4 38ဒီကြတော့ဘာခေါ်ဓာတ်38ပါးအလုံးတကာဓမ္မတို့တဏ္ဍာမှာဖြစ်ပေါ်ပုံတွေကိုပြောနေတာနော်ဒီဥစ္စာတွေပေါ်မှာလာပြီးတော့ဒီပေါ်မှာပဲကြည့်နင်းပြီးတော့ဟောတရားအလုပ်တွေလာလိမ့်မယ်နော်အေးမျက်စိနဲ့အဆင့်နဲ့ဆုံးပါစိတ်ပေါ်အဲ့ဒါဆိုတော့သုံးခုဖြစ်မသွားဘူးလားသုံးခုဆုံးပြီးတော့သွားတာကိုဖတ်တာခေါ်တာပေါ့သုံးခုဆုံးသွားတာကိုဖတ်တာမျက်စိနဲ့မျက်စိအကြည်ယုတ်မျက်စိအဖြူကြီးအဖြူထဲမှာမဲမဲဝဝကြီးမဲမဲဝဝကြီးထဲမှာမဲမဲဝဝသေးသေးလေးအကြည်လေးပေါ့ဟိုဘက်ကမြင်စရာတွေကပါတော့အရှင်အကြည်လေးမှန်ချက်ကလေးပေါ့မှန်ချက်တိုင်ထောင်ထားရင်ရှေ့ကဖြတ်သွားဒီထက်အရေးထင်မယ်မဟုတ်လားအဲ့ဒီမှန်အကြီးကလေးနဲ့ဟောဒီအစင်းနဲ့ဆုံးပါစိတ်ပေါ်ဉာဏ်စိတ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာအလားတူပေါ်နာနဲ့အတန်နဲ့ဆုံးပါစိတ်ပေါ်ကြာစိတ်သုံးခုဆုံးတာဖာတာဖာတာပစ္စယနှာခေါင်းနဲ့အနတ်နဲ့ဆုံးပါစိတ်ပေါ်နာစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာရှာနဲ့အရာသာနဲ့ဆုံးပါစိတ်ပေါ်စားစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယခန္ဓာကိုယ်နဲ့တွေ့ထိရာနဲ့ဆုံးပါစိတ်ပေါ်တွေ့ထိစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဟုတ်တယ်နော်မနောနဲ့ကြံတွေ့ရာနဲ့ဆုံးပါစိတ်ပေါ်တွေ့တော့ကြံစီစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာအခန္ဓာရဲ့အတိုက်တရဲ့အပွင့်တရဲ့ဆိုတော့ဓာတ်သုံးမျိုးဆုံးသွားတာမဟုတ်လားတိဏ္ဏသင်္ကတိဖတ်တော်တိဏ္ဏသုံးခုတို့ဤသင်္ကတိပေါင်းမိဆုံးမိကြုံမိတာဟာဖတ်တော်ဖတ်တာခေါ်ပါတယ်သုံးခုဆုံးပါတာနော်အဲ့ဒါလိုဖတ်တာဖြစ်တဲ့ဓာတ်ဒီသုံးမျိုးဆုံးနေဆိုရင်ခံစားမှုတစ်ခုခုတော့ဖြစ်တာပေါ့အေးဒီသဘောလေးတွေမိမိတို့တန်တန်ဖြစ်ကြတာဒီဥစ္စာလေးတွေပေါ်မှာကြည့်ပြီးတော့တရားရှုမှတ်ကြမှာနော်အမေဒီလိုကိုတို့ဒါပြန်သိစရာတွေဒီကနေ့တော်တော်ကြီးဟုတ်နေတာပဲနော်အေးခုတိုင်းဆိုလို့ရှိရအခန္ဓာ6ပါးလဲသိပြီအတိုက်တ6ပါးလဲသိပြီအပွင့်တ6ပါးလဲသိပြီသူတို့ဆုံတိုင်းဆုံတိုင်းပေါ်ပေါ်လာကြတာမဟုတ်လားအေးမျက်စိနဲ့အဆင့်နဲ့ဆုံပါစိတ်ပေ
ါ်
သုံးခုဆုံတာဖာတာဖာတာပစ္စယဝေဒနာဒီလိုလေးတွေမဟုတ်လား နာနဲ့တန်နဲ့ဆုံးပါစိတ်ပေါ်နာန
ဲ့
ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာဟုတ်တယ်နော်နှာခေါင်းနဲ့အနားနဲ့ဆုံးပါစိတ်ပေါ်နာစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာဟုတ်တယ်နော်မျက်စိရဲ့နားရဲ့နှာခေါင်းရဲ့မဟုတ်လားအေဖြာနဲ့အတန်နဲ့ဆုံးပါစိတ်ပေါ်ပါတယ်ဖြာနဲ့အတန်နဲ့စားစိတ်ပေါ်သေးလားဖြာနဲ့အတန်နဲ့တွဲပဲဟုတ်ကဲ့လားအတွဲပဲမဟုတ်ရင်ဘာမှမပေါ်ဘူးသူတွဲပဲမှာပေါ်တာနော်ဒီတော့ဖြာနဲ့ဘာနဲ့ဆုံးရမလဲဟုတ်တယ်ရှာနဲ့အရာတာနဲ့ဆုံးပါစိတ်ပေါ်စာစိတ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာဒီလိုတော့ပေါ်လာအေးခန္ဓာကိုယ်နဲ့တွေ့ထိရာနဲ့ဆုံးပါစိတ်ပေါ်တွေ့ထိစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာဒီလိုလာတာမဟုတ်လားပြီးတော့မနောနဲ့ကြံတွေ့ရာနဲ့ဆုံးပါစိတ်ပေါ်တွေ့တော်ကြံဒီစိတ်ပေါ်သုံးခုဆုံးတာဖာတာဖာတာပစ္စယဝေဒနာဒီတဘောလေးတွေကိုတန်တန်ပေါ်ကြတာဒီဒီဥစ္စာလေးတွေကိုကြည်ပြီးတော့ညံနဲ့ကြည်ပြီးတော့တရားအလုံးလုံးကြပါမယ်ဒီလိုဆိုရင်ဒီကနေ့ထီအောင်မိမိတန်တန်ဖြစ်ပြနေတဲ့တဘောတွေကိုပြောပြတာပထမအကွက်နဲ့ဒုတိယအကွက်ဒီအကွက်ကြီးနှစ်ကွက်ပြီးသွားပြီမဟုတ်လားနောက်ရက်တွေမှာဆက်ပြီးတော့သုံးအကွက်လေးအကွက်တွေဟောမယ်ဒီကနေ့တော့အချိန်စေ့သွားပြီဖြစ်၍တော်ကြအောင်စို့